မြန်မာနိုင်ငံကမကွေးတိုင်းရခိုင်နဲ့မွန်ပြည်နယ်တွေမှာရေဘေးဒုက္ခကြီးကြီးမားမားကြုံတွေ့နေရပါတယ်။မွန်ပြည်နယ်မှာဆိုရင်အနှစ်40ကျော်အတွင်းမကြုံဘူးတဲ့အဆိုးဝါးဆုံးရေဘေးဒုက္ခကြုံတွေ့နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့လည်းရန်ကုန်မှာရှိတဲ့ American တန်ယုံကနေပြီးတော့အသက်အိုးအိမ်ဒီပစ္စည်းဆုံးရှုံးခဲ့ရတဲ့မိသားစုတွေနဲ့ညီတူထပ်တူထပ်မြဝမ်းနည်းကြောင်းကြေညာချက်ကိုလည်းမနေ့ကထုတ်ပြန်ထားပါတယ်ရှင်။အလားတူကျမတို့ဒီအိမ်ကြီးချင်းထိုင်းနိုင်ငံမဲဆောက်မြို့ရဲ့မြောက်ဖက်65ကီလိုမီတာလောက်မှာရှိတဲ့မေလဒုက္ခသည်စခန်းမှာဂျွန်လ18ရက်နေ့ကတောင်ကြရီတက်လာတဲ့အတွက်လေဒုက္ခသည်တွေရဲ့အိန္ဒိယကျော်ရေနှစ်ပျက်စီးဆုံးရှုံးခဲ့ရတာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မဲအီမာကသတင်းပေးပို့ထားပါတယ
်။ခိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့လူဦးရေ4000ကျော် 5000 နီးပါးခိုလုံနေတဲ့မေလဒုက္ခသည်စခန်းမှာမိုးများပြီးတောင်ကြရီတက်လာတဲ့အတွက်အဲလုံးပေါင်း100ကျော်ရေနှစ်မြုပ်ခဲ့ပြီးပျက်စီးခဲ့သလိုအစားအသောက်ရိတ်ခါတွေအသုံးဆောင်ပစ္စည်းတွေလည်းပျက်စီးကုန်ပြီးရေထဲမျောပါသွားခဲ့ကြောင်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ကျွန်တော်တို့ကရေကြီးတဲ့ချိန်မှာအားလုံးကို100နဲ့နှလုံးမြုပ်သွားတယ်လေ
။
ပစ္စည်းတွေပါရကလုံးပါလာပဲ။ဆံတွေဦးတွေခွဲတွေကလုံးပါလာတာ။ဟောနေကဦးတွေပါတော့မျောတာပေါ့နော်
။ဟုတ်ကဲ့။
တော့မမျောတာဘူး။ကြည့်ပါဦးကြည့်အချွေရတာကြည့်ပါဦးအချီးဘူးကကြည့်ဘူးတယ်ဒါပေမဲ့လက်လာတော့ဟိုညနဲ့လေတောင်းရကြပါအဲ့ဒီချက်ရတာပဲရေးကြတာပဲ
ရေးပေးတဲ့ခံခဲ့ရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့အကူအညီပေးရေးလှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်အရင်မြန်မာအစ်စ်အစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ဖက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခတွေစခန်း၉ခုမှာထိုင်းအစိုးရကခေါ်လုံွင့်ပေးထားတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်စခန်း၉ခုထဲမှာကိယနီဒုက္ခသည်စခန်းနှစ်ခုလည်းပါဝင်တာပါ။ကိယနီဒုက္ခသည်စခန်းနှစ်ခုမှာတော့ဒုက္ခသည်ပေါင်း 13,000 ကျော်ခေါ်လုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကိယင်ဒုက္ခသည်စခန်းတွေမှာခေါ်လုံနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်သသိန်းနီးပါးလောက်ခေါ်လုံနေထိုင်နေကြတာဖြစ်ပါတယ်။ကိယင်ဒုက္ခသည်စခန်းတွေကတော့မေလဦး၊မေရာမိုးထိုင်ဟင်ဗန်းတုံရန်노보အုံးဖန်စတဲ့ဒုက္ခသည်စခန်းနေအနေမေလဒုက္ခသည်စခန်းကတော့အကြီးဆုံးဒုက္ခသည်စခန်းလေးဖြစ်ပါတယ်ရှင်